ကချင်ပြည်နယ်မှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။ကချင်ပြည်နယ်မိုးကောင်းမြို့နယ်ကစားမော်မြို့မှာဒီစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင်တရားရုံးတပ်တွေတိုက်ပွဲတွေဖြစ်ခဲ့ပါတယ်။မနေ့တည်းကစတင်ခဲ့တဲ့တိုက်ပွဲတွေအတင်းမှာစစ်တပ်ရဲ့ဒီဖားကဗျူဟာဘုံကုန်းဘက်ကနေပစ်ခတ်တဲ့လက်နက်ကြီးကြီးတွေကြောင့်ရေမစေးလောက်ွက်မှာကြောက်ရွံ့နေသူတယောက်သေဆုံးပြီးတော့၄ယောက်ဒဏ်ရာရခဲ့ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုတင်ထိုင်ဦးကတင်ပြပါမယ်ရှင်။
ကချင်ပြည်နယ်မိုးကောင်းမြို့နယ်ပိုင်းစားမော်ကြီးရွာနားမှာရှိတဲ့စစ်တပ်ရဲ့ခမာရ383ကိုကချင်လက်နက်ကိုင်အဖွဲ့ GIA ကဒီကနေ့မနေ့3နာရီလောက်မှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတိုက်ပွဲက2နာရီပါကြာခဲ့တယ်လို့ဒီတိုက်ရင်ဤမှာနေထိုင်တဲ့ဒေသခံသူကပြောပါတယ်။စစ်တပ်ကြီးလက်နက်ငယ်တွေနဲ့အဆက်မပြတ်ပစ်ခတ်တန်းနေကြတဲ့အကြောင်းသူက BOA ကိုပြောပါတယ်
ဒီမှာကြောင်းနေတာကမိမိနာနာမနေ့ကနာနာကိုယ်ဆောင်တာကတော့ဖြစ်တာပေါ့နော်အကြီးရတဲ့ဒီကောင်ဆိုနေကျွန်တော်ကကျွန်တော်လည်းကျွန်မအိမ်ထဲကိုဆက်ကျန်တာတက်တက်ဖြစ်နေတယ်အာဒီပြည်နယ်ကြီးနဲ့ဒီနယ်ရဲ့ဟာနဲ့ဖြစ်ကြည့်ရအောင်ကျွန်တော်ကြည့်ရလို့ပြောပါတော့တော်တော်လေးရက်နေရှိလို့တော့ဒီနေ့ကတက်ကြရမျိုးပါပြီးရှိတာဆက်နေတာကြီးကိုကိုညာကြတော့တော်တော်လေးတော့ကျေးဇူးတော်ရတဲ့မှာလည်းကျွန်တော်ဒီကတော့ဘုံဘက်ကြီးအားကြောင့်ငွေညာတော်ပြီးခူရတယ်ပြောပါတယ်
အနည်းရဒီဇင်ဘာလ23ရက်နေ့ညပိုင်း8နာရီလောက်ကလေမိုးညင်းကြိမ်ဖားကဲ့မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ GIA လက်နက်ကင်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဖားကဲ့ကျူဟာဂုံးဘော်ကနေပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေရေမစေးလောက်ွက်တဲကိုကြောက်ရွံ့ခဲ့လို့ဒေသခံတို့ထိခိုက်ခဲ့တဲ့အကြောင်းအဲ့ဒီအချိန်မှာကြောက်ရွံ့နေတဲ့ဒေသခံသူက PA ကိုပြောပါတယ
်။ကျူဟာကနေလက်နက်ကြီးနဲ့အုံးချက်လမ်းကြီးရဲ့ကျူဟာဘန်လာခါနဲ့တောင်ပူကအမှရေမစေးရှာနေတဲ့လောက်ကဲတယ်အတယောက်ကဝမ်ပါတယောက်ကဒင်ပါတယောက်ကကျောက်တယောက်ကတော့ခေါင်းတိုင်ရာကြီးပါနားရောက်ကြည့်တယ်တယောက်ကတယောက်ကတော့မြင်းနေကြလိုက်ဒီမှာတုံးယောက်ရှိတယ
်နှစ်ဖက်ပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးမေးမြန်းမှု KIA ကတာဝန်ရှိသူတွေကို BOA ကဆက်သွယ်နေသေးဖြစ်ပါတယ်စစ်ကောင်စီဘက်ကတော့ဘူကောင်းမျိုးနဲ့စားမော်ကနေပြည်တော်တရင်ကိုအင်အား100လောက်ရှိတဲ့ KIA နဲ့ PDA ပူးပေါင်းတပ်တွေဒီကနေ့မနေ့3နာရီလောက်မှာလာရောက်တိုက်ခိုက်ခဲ့တဲ့အကြောင်းနဲ့စစ်သားတို့ချုပ်ထိတဲ့ဒဏ်ရာရခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ